ဆန်းပြည်နယ်မြောက်ပိုင်းကြောင်မဲနဲ့ဒီပွားမြို့နယ်အတွင်းမှာတိုင်းဒါလက်နက်ကင်တပ်တွေကြားတိုက်ပွဲတွေပုံမူပြင်းထန်လာနေတာကြောင့်ဒေသခံရွာသားတွေဟာဒီပွားနယ်ကြောင်မဲမြို့တွေမှာတင်းချောင်နေကြရပါတယ်ဒီအပိုင်းတွင်ကြောင်မဲမြို့မှာစစ်ပြေးဒုက္ခတွေခမန်းကြီး2000ကျော်လောက်ရောက်ရှိနေပြီးဒီပွားမြို့မှာတော့400ကျော်လောက်ရောက်လာကြတယ်လို့ကူညီအရေးဆောင်ရွက်နေသူတွေကပြောပါတယ်ရန်ကုန်ကပြပုတ်ထားတဲ့ဆန်းပြည်နယ်ကစစ်ပြေးဒုက္ခတွေအခြေအနေကိုတော့ကိုတန်းညုံကပြောပြပေးမှာပါခင်ဗျာ
ဒီဘောမျိုးနယ်နဲ့ကြောင်မဲမျိုးနယ်အဆက်ဒေသမှာ TNL တောင်းပလောင် SSCB ရှမ်းပြည်မြောက်ပိုင်းဥပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲဟာရက်သည်နှစ်ပတ်ကျော်ကြာလာပြီဖြစ်ပါတယ်။အချိန်ကြာလာသလိုပဲတိုက်ပွဲနဲ့ပုံပြီးပြင်းထန်လာတာမို့စစ်ပေးတို့အောင်ထွက်ပြေးနေကြတဲ့ဒုက္ခသည်တွေပိုများလာနေပါတယ်။ဒီနေ့ဇန်နဝါရီလ25ရက်နေ့အထိဒီတိုင်းဒေသလက်နက်ကိုင်ကြားမှာတိုက်ပွဲဖြစ်ပွားနေတယ်လို့စစ်ပေးဒုက္ခသည်တွေကကူညီပေးနေတဲ့ကြောင်မဲမျိုးကဦးဆိုင်ပူကဗီဒီယိုကိုပြောပါတယ်။
အခုလည်းရှိနေတယ်ဘောဗျာအခုကဒီဘောနားမှာရှိနေတယ်မလေးရနဲ့ဒီရတော့ဒီဘောနားမှာရှိနေတယ်။အဲပြီးခဲ့တဲ့5ရက်လောက်ကတော့ရေကူးရွာမှာတက်ဆက်ဖြစ်နေတယ်။ရေကူးရွာရဲ့တဝိုက်ပေါ့အဲ5ရက်ဆက်တိုက်ပေါ့။ကြားထဲမှာကတော့တရက်နာလာသေးတယ်တိုက်ပွဲဖြစ်တော့တကယ်အကြီးကျယ်ပေါ့နော်။ဒါပေမဲ့ကြီးတဲ့ထူပြီးမှအဖြစ်လာတဲ့အတိုင်းသားလို့
အခုလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်တောင်မဲမြို့ပေါ်မှာစစ်ပေးဒုက္ခတွေ2500ကျော်လောက်ရရှိခိုးလုံနေတယ်လို့လည်းပြောပါတယ
်2500ဝန်းကျင်လောက်တော့ရှိလိမ့်မယ်စစ်စစ်ပေါင်းခိုးကဒီပေါ်နဲ့ကြောင်မဲကြားရွာတွေဆိုရင်အခုလိုပြေးကြတာဟုတ်နော်အဲရေပူဖက်ကဆိုရင်ပေါ်ကျူဖျားမှတားတည်ကြတယ်ပေါ်ဒီပေါ်ထဲမှာတားတည်ကြတယ်အဲရေပူရဲ့ဒီဖက်ဆိုရင်တော့ကြောင်မဲဖက်ကိုပြေးလာကြတယ
်စစ်ပေးဒုက္ခတွေဟာကြောင်မဲမြို့ပေါ်ကဖုန်ကြီးကြောင်နဲ့နီးစပ်ရမိတ်ဆွေတွေဆွေမျိုးတွေစီမှာခိုးလုံနေရတာဖြစ်ပါတယ်တနက်ကန်တက်တူကတိုက်ပွဲဖြစ်ပွားမဲ့အချိန်ရှိလို့ရှိရင်ရွာသားတွေကိုတင်းချောင်ခိုင်းတာမျိုးရှိတယ်လို့ဒေသခံတွေကလည်းစားနိုင်ခါတွေကတည်ယူတင်းချောင်လာတာကြောင့်လောလောဆယ်မှာတော့ရိခအခက်ခဲမရှိဘူးလို့ဦးဆိုင်ပူကပြောပါတယ်။တိဘောဘက်မှာတော့စပီးဒုက္ခတွေဟာဘောကျူဖျားတာနာ2500ကျောင်းတိုင်းနဲ့မိတ်ဆွေတွေဆွေမျိုးတွေစီမှာတင်းချောင်နေကြရပါတယ်။လက်ရှိတိဘောဘက်ကအခြေအနေကတော့စစ်ပြေးလာသူတွေကိုကူညီပေးနေတဲ့2020ရွေးကောက်ပွဲအနိုင်ရတိဘောမြို့နယ်တည်နယ်ဆက်တော်ကုစလင်နမ်မွန်မွန်ပေါင်းကခုလိုပြောပါတယ
်။နေ့တိုင်းတော့ချနေတာပဲအတန်နေကြာနေရတာမြို့ထဲမှာနေကြတာမှာသိဆောင်တွေလည်းတိုးတယ်အဲပေါ်သူမ429ရောက်ရှင်အဲ့ဒီ2500တော့50ကျော်ရှိရရှင်အဲစာရေးတောက်ရေးတွေကလူမှုရေးဟိုပလာဟိတအခွက်တွေလည်းလာစုတယ
်အရင်ကတည်းကလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေတော့ပေးနေတယ်နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC နဲ့ကုလသမဂ္ဂရဲ့ Save the Children အဖွဲ့တွေကအခုအကူအညီပေးနေပါတယ်ရှမ်းမြေတောင်ပိုင်းမိုင်းကန်ကျူးနယ်အတွင်းမှာလည်းTNL တောင်ပလောင် SSCB ရှမ်းပြည်မြောက်ပိုင်းကူကောက်တက်တဲ့ RCSS ရှမ်းပြည်တောင်ပိုင်းတက်တွေကြောင့်မှာတိုက်ပွဲဖြစ်နေပြီးတော့စစ်ပြေးဒုက္ခတွေ2000ကျော်မိုင်းတိုင်မြို့ပေါ်မှာတင်းချောင်ခိုးလို့နေရပါတယ်ခင်ဗျာ